မြန်မာနိုင်ငံမှာဒီမိုကရေစီလှုပ်ရှားသူ၄ဦးကိုဆေးရနာပိုင်တွေကကွပ်မျက်လိုက်တဲ့အပေါ်ဂျာမနီနိုင်ငံရဲ့ဝန်ကြီးဌာနကမြန်မာအကြီးတန်းတန်တမန်2ကိုဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။လွတ်တော်အမဟောင်းကိုဖြိုးစရာတော့ဒီမိုကရေစီလှုပ်ရှားသူကိုချင်းမီကိုအောင်သူရစော်နဲ့ကိုလာမျိုးအောင်တို့ကိုတည်ရန်စီရင်လိုက်ကြောင်းတင်းလာနေကကြီးညာလိုက်ပြီးတဲ့နောက်နိုင်ငံတကာအသိုင်းအဝိုင်းကဝေဖန်ကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေကြမှာပဲ။ဂျာမနီနိုင်ငံရဲ့ဝန်ကြီးဌာနကမြန်မာတန်ရုံတာဝန်ခံကိုဘာလင်မြို့မှာကြာသပတေးနေ့ကဆင့်ခေါ်ကန့်ကွက်လိုက်တာပါ။ဒီမိုကရေစီလှုပ်ရှားသူ၄ဦးကိုကွပ်မျက်တဲ့လှုပ်ရက်အပေါ်အပြင်းထန်ဆုံးရှုတ်ချကြောင်းနဲ့တည်ထန်စီရင်အဖြစ်ပေးတာတွေကိုဆိုင်းငံ့ထားဖို့အကြမ်းဖက်လှုပ်ရက်တွေနဲ့ဖိနှိပ်မှုတွေကိုရပ်တန့်ဖို့အရှိအရှာနဲ့ပစိပီရေးကကိုယ်စားလှယ်မာတင်သွန်မဲကပြောကြားကြောင်းနဲ့ဂျာမနီနိုင်ငံရဲ့ဝန်ကြီးဌာနက Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်။ဒီမိုကရေစီလှုပ်ရှားသူတွေအပေါ်ကွပ်မျက်လိုက်တဲ့အပေါ်စိုးရိမ်ထိတ်လန့်ကြောင်းနဲ့မြန်မာပြည်သူတွေရဲ့ခိုင်မာတဲ့ဒီမိုကရေစီစစ်တပ်ကိုချိုးနှိမ်မှုကြိုးပမ်းတဲ့လှုပ်ရက်ဖြစ်နေလဲဂျာမန်နိုင်ငံရဲ့ဝန်ကြီးဌာနကဒီစီရင်ဖက်ဆော်ပိုင်းမှာပဲပြောဆိုထားတာပါ။မြန်မာစစ်ကောင်စီကတော့အကြမ်းဖက်လုပ်ရက်တွေကိုကျူးလွန်သူတွေအဖြစ်တည်ထန်စီရင်တဲ့လုပ်ရက်အပေါ်ကာကွယ်ပြောဆိုထားပေမဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကတော့အပြင်းထန်ဝေဖန်မှုတွေထွက်ပေါ်ခဲ့တယ်လို့ကန့်ကွက်မှုတွေနဲ့စိုးရိမ်တဲ့သဘောထားတွေလည်းဆက်လက်ထွက်ပေါ်နေပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရအောင်ကျူးပန်းမှုတွေကိုဆက်ရနာပိုင်တွေအံ့အတားလုပ်နေတာရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကျူးလွန်နေရတဲ့အမျှကျိုးဆက်တွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌပြောဝင်ရပုဂ္ဂိုလ် Net Price ကလည်းကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါဗျာ။